ကျင့်ကြံချက်စားမှုဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ရဲ့ဥက္ကဋ္ဌနေရာအတွက်ဒီကနေ့မဲခွဲဆုံးဖြတ်ရမှာရာထူးကထွက်ပြေးဖို့ဖိအားပေးခံရတဲ့လက်ရှိဥက္ကဋ္ဌဆက်ဘလက်တာထပ်မံရွေးကောက်မယ်လာလာလို့ရှိနေပါတယ်။ဆွစ်ဇာလန်နိုင်ငံမှာဒီကနေ့ကျင်းပတဲ့ FIFA နှစ်ပတ်လည်ညီလာခံမှာတော့ဥက္ကဋ္ဌအဖြစ်ပြန်ရွေးကောက်ရမယ်ဆိုရင်အကျင့်ပြတ်ချစားမှုတွေကိုတိုက်ပြတ်သွားမယ်အကြောင်းဥက္ကဋ္ဌဘလက်တာကကတိပြုပြောကြားခဲ့တယ်လို့အားလုံးကညီညီညွတ်ညွတ်ဝိုင်းဝန်းကူညီဖို့လည်းတိုက်တွန်းခဲ့တာပါ။ဒီအပတ်တိုက်ကဘောလုံးဖွဲ့ချုပ်တွေကတော့ FIFA ဥက္ကဋ္ဌကိုရာထူးကအဆင့်ပြေဖို့လိုလားနေကြပါပဲ။အာရှအာဖရိကနဲ့တောင်အမေရိကနိုင်ငံတွေကတော့ဆက်လက်တောင်းယူဖို့လိုလားနေကြပါတယ်။ FIFA ဥက္ကဋ္ဌအဖြစ်အဖွဲ့ဝင်209နိုင်ငံစလုံးကမဲပေးဆုံးဖြတ်ရမယ်ရွေးချယ်ပွဲမှာတော့လက်ရှိဥက္ကဋ္ဌဘလက်တာဂျော်ဒန်နိုင်ငံကတောင်ဝင်မင်းသားအလီဘင်အယ်ဟူစိန်နဲ့ရှင်ပြိုင်နေရမှာဖြစ်ပါတယ်။ FIFA တောင်ဝင်ရှိသူတွေကိုအကျင့်ပြတ်ချစားမှုတရားဝင်ငွေကြေးလက်ပြောင်းမှုဝင်မဲ့ခွာချမှုတွေပါဝင်ဆွဲချက်များများနဲ့စုံစမ်းစစ်ဆေးမှုတွေကိုစတင်လိုက်တဲ့အကြောင်းအမေရိကန်နဲ့ဆွစ်ဇာလန်နိုင်ငံတို့ကဒီသတင်းပတ်ထည်ကြီးညာခဲ့ပြီးနောက်မှာပဲဥက္ကဋ္ဌဖြစ်သူဘလက်တာကိုရာထူးကအဆင့်ပြေဖို့ဖိအားတွေလည်းဖိုးတိုးလာနေတာဖြစ်ပါတယ်။ဒီကနေ့ဂျာမနီနိုင်ငံကိုရောက်သွားတဲ့ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကတော့ဥက္ကဋ္ဌဘလက်တာရာထူးကအမြန်ဆုံးဆင့်ပြေရင်ကောင်းတယ်လို့ပြောဆိုခဲ့တာပါ။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမှာခဲကတော့ FIFA အနေနဲ့နာမည်ပြည့်မရှိအောင်လုပ်ဖို့ဗြိတိန်ဝန်ကြီးချုပ်နဲ့ဒီကနေ့ဖူးတွဲပြုလုပ်တဲ့ဗာလင်မျိုးကသတင်းစာရှင်းလင်းပွဲအတွင်းပြောကြားသွားခဲ့ပါတယ်။